Hallelujah. ပေါင်းစင်ပြုံးကြပါစေ
တတိယပူဇာဟာဓမ္မပူဇာတရားတစ်ခုတည်းနဲ့ပူဇော်လို့မလုံလောက်ဘူးပေါ့ပရိသတ်ကြီးပြည့်စည်ပူဇာလည်းပဲစီရီတော်အတွက်အထူးလိုလိမ့်မယ်ပေါ့နော်ဒါတော့ဘုန်းကြီးတို့ကဓမ္မပူဇာစီရီတော်ကိုတရားတော်နဲ့ပူဇော်ရင်ပရိသတ်ကြီးကပြည့်စည်ပူဇာပေါ့ပြည့်စည်တော်နဲ့ပူဇော်ပြည့်စည်နဲ့ပူဇော်ကြရပါအဲလိုပြည့်စည်ဓမ္မဤနဝနဲ့သာသနာတော်ကိုပူဇော်သွားကြမှာသာသနာတော်ရဲ့မိယာဖြစ်တဲ့ပြည့်စည်လုံလောက်ရဲ့သာသနာတော်ရဲ့ဆွမ်းရည်တတိဟာလည်းပဲကောင်းကောင်းပြတ်နိုင်တဲ့သဘောရှိပါတယ်။အဲ့ဒါကိုဘုန်းကြီးတို့ဟောဣတိဩဒကပါဠိတော်ဘုက္ကာရသုတ်တံမှာသာသနာတော်ရဲ့အချင်းချင်းကြီးခိုးတဲ့သဘောကိုဖော်ပြထားတာရှိပါတယ်။အိညာညနိတိတသဘောလို့ဒီလိုဖော်ပြထားတယ်။ပရိသတ်ကြီးဘာနိတိတအညုံညနေတိတဟုတ်လားအချင်းချင်းကြီးခိုရတဲ့သဘောသာသနာတော်ရှင်ဟန်းတွေနဲ့တရားတော်မှတွေအပြန်လှီခိုရမလို့ပြည့်စည်အောင်နှုတ်ကဟနဲ့ဓမ္မနှုတ်ကဟဒီနှစ်ခုလည်းအချင်းချင်းအပြန်လှပစ္စည်းနဲ့ထောက်ပံ့ခြင်းကတရားကိုကြီးခိုရတရားတော်ကိုနာကြားရရတဲ့အခါကျတော့ပစ္စည်းလေးပါထောက်ပံ့နိုင်နေရမှာတရားအားပို့ပြီးတော့ကောင်းလာဒါကပစ္စည်းလေးပါးကဘာကိုပြီးသွားတာလဲဆိုတော့တရားတော်ကိုအပြီးပြုသွားတာ။နောက်ဘုန်းကြီးတို့တရားဓမ္မတွေရဲ့ပစ္စည်းဟာတရားတော်ကိုတစ်ခါတစ်ခါမြည်ရတာရှိသေးတယ်။တရားတော်ကိုကောင်းစွာနာကျမ်းကြရမှလည်းပဲဒါနမှုဘယ်လိုပြုမယ်သီလဘယ်လိုဆောက်တည်မယ်သမထဥပဒနာဘယ်လိုပွားမယ်လို့အမျိုးကောင်းသားမျိုးကောင်းကြီးတွေတရားဓမ္မတွေရဲ့နှလုံးသားထဲမှာဓမ္မစိတ်ဝင်ဆွဲပြီးတော့ပြတ်သွားအောင်ဆိုလို့ရှိတယ်။အဲ့ဒီဓမ္မပြန်ပွားရေးဟာလည်းပြည့်စည်ကိုပြရတာ။နောက်တစ်ခါပြည့်စည်ကဓမ္မကိုပြန်ပြီးတော့ပြရတာ။ဓမ္မကပြည့်စည်ကိုပြန်ပြီးတော့ပြရတာ။ပြည့်စည်နှုတ်ကဟနဲ့ဓမ္မနှုတ်ကဒီနှစ်ခုအပြန်အလှန်ပြရတဲ့သဘောကိုပဲခုနကပြောထားတဲ့ဘဟုကာရသုတ်တော်ကအညွန်ညာနေတိတာဟုတ်လားဘာကာရနာကာရသဥပောအညွန်ညာနေတိတာအာရတယံတိသတ္တမံယောကခေမမနုတရံဘုရင်ရှိတဲ့ပါဠိတော်မှာဘာကာရနာကာရသဥပောအညွန်ညာနေတိတာအာရတယံတိပတ္တမံယောဂခေမမနုတရံနောက်ပြီးတော့ဘုန်းကြီးတို့မျိုးကောင်းသားမျိုးကောင်းကြီးစီတခုတတိပြုပြီးတော့မှတ်သားဖို့ကောင်းတာကဘုန်းကြီးတို့ဟောတာပိသားတွေတော်မြတ်ရှိနေတယ်စေတ္တရာပူဇာတရားတွေတဲ့မှာကမ္ဘာမြေကြီးတခုလုံးကလှပြင်းမဲ့တန်းစားခြင်းမဲ့ဆိုလို့ရှိစေတ္တိပထိုးတွေနဲ့တန်းစားခြင်းမှသာလည်းခင်တကယ်ကမ္ဘာတန်းစားဟာပြည့်စုံတယ်တဲ့ကဗာမြေကြီးမဟာပထဝီကိုလှပ်ပြီးတန်းစားခြင်းပဲဆိုရင်ပရိသတ်ကြီးဗာနဲ့စေတီထဲမှာဗာရိပါဒနေလို့ဆိုပရိသတ်ကြီးယရဏာရီအပြစ်ပါဓာတုစေတီဓမ္မစေတီဥဒိတကစေတီပရိဘောဂစေတီရဲ့လို့စေတီဘယ်နှမျိုးလဲရွှေဖုံးပွင့်ဆိုတဲ့စေတီတော်ထဲမှာဓာတုအပြစ်ရှိပဲရသဗျာရဲ့ကိုတော်အသွေးအသားအယုံများကဖြစ်တဲ့တရားရဲ့ရုပ်ဝတ္ထုအစိတ်ပိုင်းများဓာတုရသဗျာရှင်လို့တော်ကထွင်ပြီးတော့သဗ္ဗေကျဉ်ဉာဏ်နဲ့ပေါ်ထုတ်ထားတဲ့ဓမ္မဘုရားရှင်ကိုတော်မြတ်ရဲ့ဂုဏ်တော်ကိုမှန်းပြီးတော့တည်ထုတ်ထားတဲ့ပုံတော်များထွင်ထုတ်ထားတဲ့ပုံတော်များရုပ်ထုများဒါကဥဒိဋ္ဌကဘုရားမြတ်စွာဘုရားအသောဆောင်ပြည့်တဲ့ပရိက္ခရာပစ္စည်းများဒါကပရိဘောဂဒီလေးမျိုးစလုံးကိုဘာခေါ်လဲဆိုတော့စေတီဘာခေါ်လဲစေတီပါဘာကြောင့်စေတီခေါ်သလဲလို့ဆိုတော့အယုတိပြုအပ်တဲ့ဂုံတ္တိအပြည့်ရှိလို့တဲ့ဘာဖြစ်လို့အယုဝတိပြုအပ်တဲ့ဂုံတ္တိရဲ့အပြည့်အဝရှိနေလို့ဒီလေးမျိုးကိုစေတီစ
ိတိတပံအပ္ပစိတိတပံပုစိတပံဣဒ္ဓံတိစေတိယံဣဒ္ဓဤလေးမျိုးသောအရာဝတ္ထုပေမှာစိတိတပံအပ္ပစိတိတပံပုစိတပံယောသိပြုတိုက်ပူဇော်တိုက်တဲ့သဘောဟာရှိနေတယ်သဗ္ဗမဟာသုကြောင့်တန်ခံလုံးတို့လေးမျိုးသောဌာနဟာစိတ္တယံစိတ္တိနေရလို့တထပံကောင်းစွာမပေးမထိုက်ပါပေဆုံးသတည်းအယောအသေးပြုအပ်တဲ့တတ္တိတွေတဲ့ပရိသတ်ရဲ့အပြည့်အစုံအလုံးလောက်ရှိနေလို့ဒီလေးမျိုးကိုဘာလို့ခေါ်မလဲเอออายุติปิวะได้กုံเลยโซราก็ปริตาอยู่ตีตาเลยบาเรตัตติญะพุทธะเยธาตุโกจิจิธรรมโกจิจิปริโภคโกจิจิอุทัยตกะโกจิจิ4မျိုးสะลองอุทัยตกะโซเรสีติโรหายุตุสินธุမဟုတ်ล่ะเอริยุตุสินธุကိုบาจ้องอายุติปิยะปูโซยะตะเล้นุโซโลจิดิยุปုံโดกูกะလောကတတ်ခွေလုံးသဗ္ဗညုဗုဒ္ဓအလုံးတော်ကလွှဲခြင်းဘသူမှမမရှိတဲ့မဟာပုရိသလက္ခဏာ32ပါးဒါရုပ်ပိုင်းနဲ့ပြောတယ်နော်မဟာပုရိသလက္ခဏာသူရုခြားကြယောက်ျားမြတ်တို့ရဲ့လက္ခဏာ32ပါးအဲဒီလူလူရှင်တို့တော်တွေမှာတင်းပြီးတော့တကယ်စနစ်တကျထုတက်လုံတက်တဲ့ဘဘူးစီရပတိစီရများလုံထားရင်ပေါ့နော်မာပုရိသလက္ခဏာ32ပါးနဲ့ပြည့်စုံတာဒီရုပ်ပုံတော်ရုပ်အနိဋ္ဌာကိုကပရိတ္တကြီးပူဇော်เสียရဖြစ်တယ်။ဒါကြောင့်လဲမဟာပုရိသတို့ရဲ့လက္ခဏာတွေပါဝင်လို့နောက်တကဒီရုပ်ပုံတော်ဟာကိုယ်စလဲပဲတဲ့။ကိလေသာညစ်ကြီးတစ္ဆာကမမကြအောင်ပြည့်ဝတော်မူပြီးတဲ့သဗ္ဗညုဗုဒ္ဓရဲ့ကိုယ်စားခြင်းကသဗ္ဗညုဗုဒ္ဓအနေနဲ့အဘိညုဘုဒ္ဓရှင်တော်များရဲ့နှလုံးသားကိန်းဝတ်တဲ့ဘုဒ္ဓကံတော်ဉာဏ်တော်တွေကိုမှန်းပြီးတော့ဒါဟာကိုယ်စလဲဆိုပြီးတော့ဒီလိုပူဇော်လိုက်မယ်ဆိုလို့ရှိရင်လည်းနာမကာယကိုပူဇော်ကြတာရူပကာယနာမကာယနှမျိုးစလုံးမှပရိသတ်ကြီးပူဇော်အပ်တဲ့ဂုံတတိတွေအတိရဆုံးရှိနေတဲ့အတွက်ကြောင့်အယတ္တိကြီးရဲ့ဂုံတော်တွေကိုမှန်းဒီပုံတော်တွေကိုပါလို့ကြတာတော့ဆိုတော့စိတ္တတပံအပ္ပစိတ္တတပံပူစီတပံဣဋ္ဌာတိစတိယံအယောသေးပြုအပ်လို့စိတ္တိတဲ့နော်ဒီတော့အဲ့ဒီဓာတုရောဓမ္မရောဥဒိတကရောပရိဘောဂရောအကုန်လုံးကပရိတ္တရတ္တိံပိမံသနိတိတိရတနံတရတရားကောင်းရတဲ့လူအပေါင်းတို့ရဲ့မျက်နှူးချင်းကိုဖြစ်စီရတဲ့အတွက်ကြောင့်လည်းသူဟာယရဏဖြစ်တယ်တရားကောင်းရတဲ့လူနဲ့အပေါင်းတို့ရဲ့ဉာဏ်လို့ကျင်နာမှုကိုဉာဏ်လို့တွေ့တာမှုကိုဖြစ်စေတတ်တဲ့အတွက်ကြောင့်ပါခေါ်မယ်ရဲ့တန်တာမဟာပတိဉ္စီကိုကြည့်လိုက်မဟာပတိဉ္စီထဲမှာစိန်ဆိုလို့ရှိရင်လေဉ္စီကထွက်တာတောက်စိန်ရောကျောင်းလီရောဗရမညာရောဒါတွေကထွက်ကောင်းရင်ကကြလာတာတစ်လုံးမှမရှိဘူးအလုံးဉ္စီကထွက်ခြေရောဝင်ရောကြောက်ရောသန်ရောအကုန်လုံးပဲကထွက်ဓမ္မတုမျိုးစုံယရဏမျိုးစုံအကုန်လုံးမဟာပတိဉ္စီကအဲ့တော့သူဒီထုတ်ပြီးတာတွေလည်းပဲမရင်နဲ့မတွက်နဲ့အောင်ဒုနဲ့ဒီရှိပြီးပြီမတူးရမထုတ်ရသေးတဲ့စင်ရောရှိရောငွေရောကြောက်ရောပန်ရောဗရမညာရောဓမ္မတုရောဉ္စီထဲမှာမရှိသေးဘူးလားအဲ့ဒါကြောင့်ဝတုံတရဆိုတာမှတ်တာပြိဿယရတနာတွေကိုအပြည့်ပူလောင်ထားသောအရာဝတ္ထုတဲ့ဒါကိုဝတုံတရခေါ်တယ်။ဝတုံတရကိုပြင်းပြနဲ့ဘာသာကျန်တော့မြည်ကြီးလို့ဘာသာကျန်မဟုတ်လား။ဝတုံတရမြေဆောင်နတ်သမီးဆိုတဲ့စကားလုံးမှလှမ်းကြည့်လိုက်။ဝတုံတရကပါလေရတနာတို့နဲ့ပြီးနေတာဟုတ်လား။ရတနာတွေကိုထမ်းဆောင်ထားတာတဲ့ဘာလို့လဲ။အဲ့ဒီကြီးပေါ်မှာဘုန်းကြီးတို့ကနေကျင်တိုင်းနေသိကျင်တိုင်းသိဒီလိုတွေဖြစ်နေကြတာအရင်ကြီးတွေပုံကျင်တိုင်းပုံဆုံးကျင်တိုင်းဆုံးလှမ်းရလှမ်းမလားဆိုပြီးတော့ဟာလားမြစ်တီစိတ်ကြပန်းမင်းတွေစိတ်ကြမိတွေထွန်းကြဘာလို့ကြလဲမြေကြီးကိုအလှပြင်ဒါလောက်နဲ့မလုံလောက်ဘူးလေမဟာပရိနိဗ္ဗာန်ကြီးလှပြင်တဲ့ကိစ္စရတနာပြည့်နေတဲ့မြေကြီး
နောက်တစ်မျိုးစဉ်းစားအောင်ဖယားတစုနဲ့တစုတို့ဤအကြာအကြာမှာမာပရိနိကြီးသည်တယုဇနာဒုဇနာမြေသားသည်မြင့်တက်မြင့်တက်လာဖယားတစုနဲ့တစုကမာပရိနိကြီးကမြေသားတွေဒုတက်လာတာတယုဇနာလောက်ဆန္ဒမင်းလောက်မြေသားတွေဟာမြင့်လာတယ်မို့လာတယ်မောက်လာအဲ့ဒါကြောင့်မလို့ဣတိယနိုင်ငံသွားပြီးတော့ဘုရားပူဇာတဲ့မြေပေါ်မှာမြေပေါ်မှာတတိထားမိမယ်မြတ်ဗုဒ္ဓသတိသုံးတော်မူသွားတဲ့နေရာကျောင်းတော်ရတွေကိုပြန်တူးတဲ့အခါကျတော့အိန္ဒိယရှေးအောင်ဌာနကမှတ်တမ်းလေးမှာမှတ်တမ်းလေးလို့တွေ့ရတယ်အ ਨੇ ဆုံးသူတို့ပြန်တူးရတာမြေကြီးအောက်မှာရှစ်ပေလောက်တူးမှဒီဖောင်ဒေးရှင်းအုပ်မြစ်ကိုပတ်တွေ့တယ်လက်ရှိမြေသားအောက်မှာဘယ်လောက်တူးရရှစ်ပေလောက်တူးရအဲ့ဒီရှစ်ပေလောက်တူးလို့သွားတွေ့တယ်ကျောင်းကြီးရဲ့အောက်ခြေအုပ်မြစ်ဖောင်ဒေးရှင်းတွေဆိုတာဟာဘာသာဗုဒ္ဓရှင်တော်ရဲ့ကျောင်းကြီးလို့ဒီလိုပဲဘုန်းကြီးတို့ကကြီးညိုပြီးတော့ထားတာ။နောက်အိန္ဒိယရှေးအောင်ဌာနကလည်းဒီလိုပဲလက်ခံထားတာ။ဥပမာဇေတဝန်ကျောင်းဆိုပါဆိုအနာတပိတကယ်ဆောက်သွားတဲ့တကယ်ကျောင်းရဲ့အုံမြင့်လန်းလို့ဆိုရင်ပရိသတ်ရတာပြေဖို့ရန်ခက်မယ်။သာသနာခေတ်ကနေ့2600လောက်ရှိသွားပြီ။နေ့2600လောက်မှာအဲ့ဒီအုံမြင့်နေရာမှာပဲဒီအုံမြင့်နဲ့တထက်တဲ့တထက်တဲ့မရှိပဲနဲ့ခေတ်အဆက်ဆက်မှာဟလာကျောင်းကြီးတကျောင်းကြီးတကျောင်းတကျောင်းကြီးတကျောင်းတည်သွားတဲ့ကျောင်းမျိုးတွေဖြစ်တယ်လို့အိန္ဒိယအာရှီယိုလော်ဂျီကဒီပါတမန့်ကဒီလိုသူတို့သုံးသပ်ကြတယ်။ဘူရင်ကျောင်းရဲ့အုံမြင့်တော့မဟုတ်ဘူးသို့တော်အတိုင်းကအမိသားကတော့ဒီနေရာပဲ။အဲဒီတော့ဘုန်းကြီးသုံးသပ်တဲ့အဓိပ္ပာယ်ကဘာလဲဆိုတော့ရှစ်ပေဆိုတဲ့အဓိပ္ပာယ်ကိုပြောတာပါ။လွန်ခဲ့တဲ့နှစ်2600လောက်ကကျောင်းရဲ့အုံမြင့်ဆိုရင်ရှစ်ပေအောက်မှာရောက်ရှင်ရောက်နေမယ်။အရောက်လေဘုရားတစ်ခုတစ်ခုကြားမှာမြည်ကြည့်သည်တယုဇနာမြင့်တက်သွားသည်အဲဒီတော့ဒီဘာရကကဘာမှာပွင့်ပြီးတဲ့ဘုရားဟာကာကုဏံဘုရားကောဏဂုံဘုရားကသဗ္ဗဘုရားဂေါရမဘုရားလေးစုခုဂေါရမမြတ်စွာဘုရားလက်ထက်မှာသဗ္ဗမြတ်စွာဘုရားလက်ထက်တော်ကစီတီပထိုးရီကျောင်းကြီးကံနေခဘယ်မှာလဲမြည်ကြည့်အောက်မှာတယုဇနာမြုပ်ဘောကောနာကိုဘုရားလက်ထက်ကစေတီပထိုးတွေဆိုရင်နေကြီးအောင်မှာနှစ်ယူဇနာလောက်မြုပ်တယ်။ကာကုသံဘုရားလက်ထက်ကကျောင်းကံဘုရားတွေစေတီပထိုးတွေဆိုရင်နေကြီးအောင်မှာသုံးယူဇနာလောက်မြုပ်သွားပြီ။ဒါလို့မဟုတ်လား။မဟာပရိနိဗ္ဗာန်အာဩပြဘလောက်ကောင်းတယ်လဲလို့အဲလိုဘုရားစုစုရဲ့ကျောင်းကံဘုရားစေတီပထိုးတွေကရှင်ဘုရားသာသနာကွယ်ကွယ်သွားတဲ့အခါကျတော့ပြိုပြက်ပြိုပြက်ပြီးတော့နေအောင်မှာမြုပ်ပြီးတော့နေကြတာ။ဒါကဘုန်းကြီးတို့သုဝနာစေတီယသုတ်တံဆိုတဲ့အထဲမှာဒါအပြည့်ဆုံးပါတယ်ဂတိကာရသုတ်တံမှာလည်းပါတယ်ညသောဘုရားဗာရဏသီနဲ့သာဝတိခကြီးတစ်ခါကြွတော့လံခုလနတ်ကုန်းကြီးတနေရာမှာညသောဘုရားနားတယ်နားတော့ရှေးအာနန္ဒကနတ်ကုန်းနာမှာနတ်ကုန်းနေရာမှာနားပါနဲ့လို့ရှောက်တယ်ညသောဘုရားကလည်းဒီနေရာမှာပဲလံခကြီးပန်းလို့နားပြေအောင်နားတယ်မဝေးတဲ့တနေရာမှာပုံနာတယောက်ကလဲထွန်းနေတယ်ညသောဘုရားကိုတော်များကအဲ့လဲထွန်းတဲ့ပုံနာကြီးသွားခေါ်လိုက်စမ်းငါဘုရားစကားနဲ့လည်းပြောမယ်ဆိုတော့ပုံနာကြီးခေါ်လိုက်တော့ပုံနာကဘုရားစီလာတယ်ဘုရားကရောက်တော့ညသောဘုရားကိုဒီပုံနာကရှစ်မခိုးပဲနဲ့နန်းစင်ကိုရှစ်ခိုးတယ်အဲ့တော့ရှင်အာနန္ဒကဩဘုရားရှင်လည်းနဲ့နန်းစင်ရှစ်ခိုးရမလားဆိုတော့မကျေနပ်ဘူးနတ်စင်ရှိခိုးရကောင်းလားဆိုမကြည်နပ်ဘဲနဲ့ဘုရားလျှောက်တော့မြတ်စွာဘုရားကမလျှောက်နဲ့ဒီလိုမပြောနဲ့ဒီပုံနှံဟာရှိခိုးတိုက်တဲ့နေရာကိုရှိခိုးတာဘယ်လိုပြောလဲဤနိနာပြမေနိနာဧကန္တဝန္ဒနိယဌာနနေဝဝန္တတိအယံပြမနောဧကန္တဝန္ဒနိယဌာနနေဝဝန္တတိအယံပြမနောဒီပုံနှံသည်ဧကန္တဝန္ဒနိယဌာနမိဝတကရှိခိုးတိုက်တဲ့နေရာကိုသာလဲဝန္ဒတိရှိခိုးနေတာတကယ်ရှိခိုးတိုက်တဲ့နေရာကိုသူရှိခိုးတာဘာရှိခိုးနေတာပါလဲနတ်ကုန်းရှိခိုးနေတယ်ဒီတော့ရှင်အာနန္ဒကပူပြီးတော့မကျေမနာဖြစ်လာတယ်နတ်စင်ရှိခိုးတာဘုရားကလည်းအားပေးတော့ကိုပေါ့ဒီလိုဖြစ်တယ်ဒီတော့ပရိသတ်ကြီးတို့အောင်ပြောကြဆိုလို့ရှိ ဘယ်နဲ့ရောက်နေစေရှိကိုတာကိုရှိကိုတိုင်းတယ်လို့ပြောတော့ဆိုတော့မှဘုရားကဖွင့်ပြောတယ်စိတ္တအနန္တအဲ့ဒီနတ်ရှင်ရဲ့အောက်တဲ့တဲ့မှာဇီတိကြီးရှိတယ်တဲ့နတ်ရှင်အောက်မှာကာသဗ္ဗမြတ်စွာဘုရားရဲ့ယုတ်ကလတော်ကြီးတစ်ခုလုံးကိုမိမသိဘူးပဲနဲ့ယုတ်ကလအတိုင်ဆက်ပြီးတော့ဌာပနာထားတယ်ရွှေစေတီတော်ကြီးကဒီနတ်ရှင်အောက်မြေကြီးထဲမှာမြုပ်နေတယ်နောက်ခေတ်လူတွေကမသိကြတော့ဒီနေရာဘာလုပ်လိုက်တာလဲနတ်ကောတင်လိုက်တာဘုရားကအောက်ရောက်နေတဲ့အပေါ်မှာအဲ့ဒါကြောင့်စေတီယဝေယဝိသကာရကအဖွဲစေတီယဂောပကအဖွဲရဲ့တာဝန်ဟာဘလောက်ကြီးတယ်ဆိုတာသိရပေါ့နော်ဒီနေ့လည်းကြည့်ရင်တင်းတင်းကြီးမရှိခဲ့ရင်အဲ့ဒီလိုဖြစ်သွားနိုင်တာပေါ့ကိုပြီးတော့တခုပို့ပြီးတော့မြေကြီးကိုသိလိုက်ရတာကမြေကြီးတဲ့ခုပါကြီးရောက်စီရီတော်ကြီးသာသနာဘုရားရဲ့စီရီတော်ကြီးမြေကြီးတဲ့ရောက်နေတယ်မပြတ်သေးဘူးလက်ရှင်အောက်မှာမြုပ်နေတယ်ညသောဘုရားကဒီစီရီတော်ကိုဖောက်ပြခြင်းလို့ခရီးတော်ရင်တဲ့လက်ရှင်နားမှာဝင်ပြီးတော့အနားယူတာအာနတ်ရှင်အောင်ဇီတိတော်ကြီးရှင်းနေတယ်လို့ဘုရားကပြောတယ်အဲ့ဒါကြောင့်ဒီပုံနာရှိခိုးတိုက်တဲ့နေရာကိုရှိခိုးတာဆိုတော့ပုံနာကလည်းမသိဘူးမလေးငါတော့နတ်ရှင်ရှိခိုးတာဘောဓမဗုဒ္ဓကတော့ဇီတိရှိခိုးတယ်ပြောနေပြန်ပြီဆိုတော့ရှင်အာနန္ဒာရဲ့ပုံနာရဲ့ဒီနေရာကဘုရားကိုတောင်းပန်တယ်မြတ်စွာဘုရားအဲ့ဒီဇီတိတော်ကိုဒီလိုတော့ကမြဲမြံပူးခြင်းနဲ့ဘုရားတူးပေးပါဇီတိတော်ကိုပါလို့ပေးရအဲ့ဒါဆိုရင်ရှင်ဟောကုတေသနဌာနကိုခေါ်လိုက်တယ်။ Archaeology Department ကိုသွားအကြောင်းကြ။မြတ်စွာဘုရားကိုရောမြတ်ကဘာမှလုံးမလဲဘူးပရိသတ်ကြီး။နတ်ရှင်အောက်ကမြေကြီးကိုထက်ချမ်းခွဲပြီးတဲ့မြေကြီးကိုခွဲပြ။ဘုရားဆိုတော့ဇီရီတော်စင်ကူးကဆက်ပြီးတော့တေကျူးကြီးအောက်ခြေအထိဘူးလို့ရတယ်။သို့တော်ဘောကနတ်ရှင်ကြီးရှိတယ်။နော်။သိပြီတော့မြတ်မြေကြီးကိုတအားကွက်သွားအောင်စီရီတော်ကြီးကိုမြေကြီးပေါ်တက်လာစီပရိညာလှုပ်လိုက်မယ်ဆိုလို့ရှိရင်အဲဒီနတ်ရှင်ဟာလွန့်သွားစရာပြစ်စည်းသွားစရာကြောင်းရှိတယ်။အဲဒါနတ်ရှင်လည်းရှင်နေတိုင်းရှိပါစေတော့စီရီတော်လည်းဘုရားပရိပါစေတော့ဆိုမြေကြီးကိုနည်းနည်းလေးခွက်ပြ။အဲဒီတော့မှဘာဖြစ်ကုန်လို့ဆိုတော့လူတွေတအုံးအုံးတယုံယုံနဲ့ဟာပေါ်တော်မူဗျာ။ပေါ်တော်မူတယ်။အဲဒီတွေကပေါ်တော်မူရှိတာ။ဟုတ်လား။ပေါ်တော်မူဘုရားသူပဲဘယ်နှမ်းမှလဲနတ်ရှင်အောက်မှာပုံတန်းရွာကြီးတရားရဲ့ဒီကနတ်ရှင်အောက်မှာပေါ်တော်မူဘုရားတဲ့ဆိုတော့လာလိုက်ကြတာတရားလုံးအုံအုံကျွတ်ကျွတ်နဲ့အဲ့ဒီရွာရှိတဲ့လူတွေတခါမှဘုရားကိုရှင်မခိုးဘူးတဲ့လူတွေအကုန်တွက်လာနတ်ရှင်အခုရှင်ခိုးနေကြလူတွေနတ်ရှင်အောက်ကဇီတိတော်ကိုကြိတ်ကြိတ်တူတူတူတူပြီးတော့အကုန်လုံးရှင်ခိုးကြတယ်တဲ့အဲ့ဒီမှာစနိတိကသူ့ဓမ္မစင်အလိုက်ဇီရီအလိုက်တန်းစီပေးရတဲ့အုပ်စုလိုက်ဟုတ်လားဘူးပြီးတော့တွေ့ဘူးပြီးတော့တွေ့အလူဝင်လေးအာကြီးရမယ်ဆိုပဲနော်ရွှေဘုံမင်းကဒီနီးတွေကဟုတ်လားဒါနီးတွေရှင်းအောင်နီးတွေလေနော်ဒီတကမ်းမှာရှိတဲ့ရှင်းအောင်နီးတွေအဲ့ဒါလောက်ကြတာဟာတောင်းလူတွေကဒီလိုဖြစ်နေတော့ရှင်အနန္ဒာကတောင်းပန်တယ်မြတ်စွာဘုရားလူတွေဘုရားဖူးရတာဆင်းရဲနေပါပြီအဲ့တော့ဒီစီတိတော်ကိုလွတ်လွတ်ကျွတ်ကျွတ်ဖူးရအောင်မြတ်စွာဘုရားကြံစီတော်မူပါဆိုတော့သုံးမြီအောက်ကစီတိတော်နဲ့ပုံသူစီတိတစ်ခုကိုကောင်းတယ်မှာဘုရားရှင်ကိုယ်တော်မြတ်ကဖန်ဆင်းပေးလိုက်ပါတယ်တဲ့ဒီကြီးတဲ့ကစီတိတော်လည်းဒီကြီးတဲ့မှာနေပါစေပုံသူကောင်းတယ်မှာဖန်ဆင်းပေးလိုက်တဲ့နိမိတ်စီတိတော်တစုကောင်းတယ်မှာပွားလာတယ်ရှုပ်ပုံးမင်းဘောဘကမထာအဲ့ဒါလောက်ရတယ်ဟုတ်လားဒီမှာရှုပ်ပုံးပဲဟိုမှာလည်းရှုပ်ပုံးပဲဟိုမှာလည်းရှုပ်ပုံးပွင့်ပေါ့ဗျာခင်ဗျားတို့ဖန်ဆင်းကြဒီတော့ညီအောင်မှကြည့်လိုက်ကာကုတံဘုရားကောဏဂုံဘုရားကန္တပဘုရားအဲ့ဒီဘုရားသုံးစုရဲ့စီရီတွေပထိုးတွေကြောင်းနေကံတွေကဘောဓမဘုရားလက်ထက်မှာအလုံးပရိဒါကြီးညီအောင်ရောက်နေတယ်ဆိုတာဒါသက်သေတယ်သိနေရှိနေငွေတွေကြောက်တံပရိညာတွေကတော့ပြောမနေနဲ့ဟာလားဟိုမိုင်းဌာနသတိဒီတူပေါ်နေတာဘုန်းကြီးတို့ပြိဿဆက်သေးပဲမဟုတ်လားအဲ့တော့မြေကြီးဟာဘယ်လိုမြေကြီးလဲဒါသိဖို့ပါယရနာကြီးပြည့်နေတဲ့မြေကြီးတဲ့ဒီလိုမဟုတ်လားအဲ့ဒါလားဘုဒ္ဓံယရနာကြီးပြည့်နေတဲ့မြေကြီးပေါ်မှာပေါ်ပေါ်တန်တန်နေလို့တော့မကောင်းဘူးထင်တယ် အဲ့တော့မြေကြီးတွေငရင်တွေခဏခဏလှုပ်ဆိုတာပေါ့ပေါ့တန်တန်နေတဲ့လူတွေကိုချင်းချောက်ခံနေမယ်အဲဒေသလိုက်ကြဟုတ်လားအကူကသွားရင်းလာရင်းနေရေးထိုင်ရင်းနဲ့ကိုယ်အိမ်အောက်မှာဘုရားကရောက်နေစီဒီကရောက်နေအဲ့ဒီပေါ်မတော်တာတွေကြံလိုက်မတော်တာတွေပြောလိုက်မတော်တာတွေလုံးလိုက်အဲ့ဒါဆိုရင်ခဏခဏလှုပ်လိုက်မယ်ငရင်လှုပ်တာဒါလည်းအကြောင်းလေးအကြောင်းတော့ပါမှာပေါ့ဒီကိအကြောင်းတွေလည်းရှိသေးတယ်ငရင်လှုပ်ခြင်းရဲ့အကြောင်းရှစ်ပန်းဆိုတာဘုန်းကြီးတို့ဟောထားတာရှိသေးတယ်နားတော်အောင်မလားအဲ့ဒါဆိုပါဘုန်းကြီးဟောမဲ့တော့တာဟောမှာမဟုတ်တော့ငရင်လှုပ်ခြင်းအကြောင်း၈ပါးမြေလှုပ်ခြင်းအကြောင်း၈ပါးဒါရှိတယ်။ကြင်သာမြေကြီးရဲ့ယရနာတွေပြည့်နေတဲ့အကြောင်းလေးကိုဘုန်းကြီးတို့နည်းနည်းပြောပြတာနော်။အဲ့ဒါလောက်ယရနာမျိုးစုံလောကီယရနာတွေလောကုတ္တရာယရနာတွေယရနာမျိုးစုံတို့နဲ့ပြည့်နေတဲ့မဟာပရိနိဗ္ဗာန်ကိုလှပအောင်တန်းစားဆင်ရပါဘူးဆိုရင်ပြိဿယမြက်ခင်းဆိုင်ပန်းပင်ဆိုင်ဒီလောက်မလုံလောက်ဘူးလေဟုတ်လားမလုံလောက်ဘူးလေတသေဝဒေဇေနအယံဝတ္တန္တရာအာယကသတ္တိဟိမဟိအလင်္ကတာဧဝိမံသကုမတောတရိရံသုသက္ကတံသက္ကတာသက္ကတေဟိဒေဝိဒါနာဂိဒါနရိန္ဒပူဇိတောမနုပိန္ဒသတိဟိတတိဝါပူဇိတောတံဝန္တကပင်ကလေးကလဘိတဝါဘုဒ္ဓောဟဝေကပ္ပသတိဟိတုံလဘောမဟာပတိနိယောလပြင်တန်းစာဆင်ဖို့ဆိုပြီးတော့ဒီလိုပြောထားတယ်အယဝသုံးတရနှစ်သိန်းလေးပါးဒုရှိတဲ့ဣမာပတိမြေကြီးသည်အယဝသုံးတရယရဏတွေကိုအပြည့်အနဲ့ထမ်းဆောင်ထားတဲ့နှစ်သိန်းလေးပါးယူဇနာဒုရှိတဲ့ဣမာပတိမြေကြီးသည်ယရဏမျိုးစုံတို့နဲ့အပြည့်ဖြစ်နေတဲ့ဣမာပတိမြေကြီးသည်တသေဝတေစီနာတို့ဘုရားရှင်ဘောတော်မြတ်ရဲ့ဓာတ်တော်မူတော်များကိုသာပနာထားတဲ့စေတီလေးပါးတပါးပါးရဲ့တဘောတေသောအာနုဘောဖြစ်လာလျင်ယရနာရိအပြည့်ရှိနေတဲ့မာပတ္တိမြေကြီးသည်ဘုရားရှင်ကိုယ်တော်မြတ်ရဲ့ဓာတ်တော်ရင်းကိုသာပနာထားတဲ့စေတီတော်တို့ရဲ့တဘောဖြစ်လာလျင်ပရိသတ်ရဲ့ဘာတဘောဖြစ်စေတီတော်တို့ရဲ့တဘောရှင်သောအာနုဘောဖြစ်လာလျင်အလင်္ကတံသောဘနာဝတ္တကျက်တရေရှိလို့တင့်တယ်ပါပဲစရကမဟာပတိမီဤတကယ်လှတဲ့တသာဆင်မဲ့ဆိုရင်လောကီယရဏလောဘုဒ္ဓယရဏယရဏနှမျိုးအပြည့်ရှိနေတဲ့တို့ကြောင့်ဒီမြေကြီးကိုယရဏနဲ့တန်းစာဆင်မှတကယ်လှမယ်ဘာနဲ့တန်းစာဆင်လောကီယရဏလောကီယရဏချင်းချင်းမဟုတ်ပဲနဲ့ပြိဿရေလောကုတ္တရာယရဏမှာပါဝင်တဲ့စေတီတော်တွေနဲ့တန်းသာဆင်မမြည်ကြည့်ပါဖြစ်မလဲ။သာသေဝတေဇိနာတို့စေတီတော်တို့ရဲ့တဘုဒေဇာလူပေါ်ဖြစ်လာလျင်ဝါတောင်းတရာယရဏတွေကိုထမ်းဆောင်ရထားတော့အယမဟိနှစ်သိန်းလေးသောယူကနာဒုရှိတဲ့ဤမြည်ကြည့်သည်အလင်္ကတာသောဘနာဝတ္တကျက်တိရှိလို့တင့်တယ်ဘာပင်စရကားလို့သင်္ခိတိကာရကသေဝနာ၆တန်းတင်တော်မူကြတဲ့သင်္ခိတိကာရကရှင်မြအပေါင်းတော်သည်အာဟုကတိဒီကောင်းစွာမသိမိတ်ဆိုတော်မူကြလေကောင်းတည်းယရနာရီပြည့်နေတဲ့မဟာပရိနိသီရိတော်တွေနဲ့တန်းစားဆင်မှလှမယ်လို့သင်္ကေတိကာရကမတည်သူများတည်မိတော်မူခဲ့တာရှိတယ်။ဒါကြောင့်ဘုန်းကြီးတို့ပြောတာကအစိုးတော်ရက်ွက်ပဲဖြစ်ဖြစ်ဩက္ကလာပသာပိတဗေရက်ွက်ပဲဖြစ်ဖြစ်ဗေမြုပဲရောဗေတိုင်းကြည့်ပဲဖြစ်ဖြစ်ဒီစေတီရဲ့သဘောနဲ့စေတီရဲ့တတိကိုတကယ်သိတတ်တဲ့လူတော်ကောင်းတို့ရဲ့နေမီမှဆိုရင်ပေါ့ဟုတ်လားသီရိတော်လေးတစ်ခုလောက်ရှိမှပါဖြစ်တယ်။အာကျက်တရေရှိတာ။နော်။အဲဒါကြောင့်မဟာပရိနိဗ္ဗာန်ကိုအလှပြင်တန်းစားဆင်ရအောင်ဘုန်းကြီးတို့ ေဘုံဝင်စေတီတော်ရဲ့ဘောပကအဘွဲစေတီရဝေယဝိသကာရကအဘွဲကစေတီတော်ကြီးကိုဟောရီတရားဓမ္မတွေနဲ့ပူပေါင်းပြီးတော့ပြည့်စံနှုတ်ကဓမ္မနှုတ်ကဒီနဝနဲ့ပေါင်းဆက်ပြီးတော့ကဘာကြီးလှပကျက်တည်ရရှိပေါင်းဆိုပြီးတော့အဲ့ဒါစွန်းကုန်မွန်းမှပြည့်စင်တည်ဆောက်ကြရပါပါအဲ့ဒါသီရိယပူဇာရဲ့သဘောကိုဘုန်းကြီးတို့ဒါအချင်းချုပ်ပြီးတော့ပြောပြတဲ့သဘောပဲပေါ့နော်သီတိဆိုတာအယူတည်ပြုအပ်တဲ့အရာဝတ္ထုသို့တော့သာသနာတော်ကသီတိဆိုတဲ့နည်းကဘုန်းကြီးကပြောခဲ့တဲ့၄မျိုးကိုခေါ်တာဓာတုဓမ္မဥဒိသပရိဘောကသာသနာ့ဘပုဂ္ဂိုလ်တွေရဲ့သီတိဆိုတာကတော့ကြောက်တုံးလေးတစ်စုံနဲ့သူတို့သီတိဆိုရှိခိုးတာပဲသက်တင်လေးတစ်ပင်နဲ့ရှိခိုးတာပဲသီတိဆိုပြီးတော့နော်နတ်စင်နဲ့ပေါ်နေလည်းပဲစီတီသမုတ်ပြီးတော့ရှ िख ိုးကြတာပဲဒါကသာသနာတော်ပြင်ပနီးသာသနာရင်းနီးကတော့ဓာတုဓမ္မဥဒိသပြိဘောက၄မျိုးလို့တင်တစ်မျိုးမျိုးပါမှစီတီထိုက်တယ်ဟုတ်ပလားအဲ့ဒါကြောင့်စီတီတဲ့ရင်ဒီ၄မျိုးသလုံးဖြစ်စေ၃မျိုး၂မျိုး၁မျိုးတော့အ ਨੇ ဆုံးပါမှစီတီအဲ့လိုစီတီတို့တက်လိုက်ရင်တော့ကဘာဟာကျက်တည်းသိရှိပြီတဲ့ဟုတ်လားဒီပန်းဒီမှာဗုဒ္ဓဘာသာဂိုင်းပေါင်း200ကျော်ရှိတယ်။ဘုရားတို့မြန်မာနိုင်ငံကလက်ခံထားတဲ့ဂိုင်းကဘဝနိုင်ငံမှာ6ဂိုင်းလေးရှိတယ်နော်။ဒီပန်းဒီမှာဂိုင်း200ကျော်ရှိတယ်။အားလုံးမဟာယာနဂိုင်းကြီးပဲ။အဲ့ဒီဂိုင်းပေါင်း200ထဲမှာတစ်ခုသောဂိုင်းကနိခိရင်ဇင်ချူဆိုတဲ့ဂိုင်း။အဲ့ဒီဂိုင်းကမလုတ်တယ်လဲလို့ဆိုလို့ရှိရင်သူတို့ကဖျားတေတာပဲအဓိကထားလုတ်တယ်ဒီပြင်အလုတ်သူတို့သိမလုတ်ကြဘူး။ဒီကြီးလည်းရမယ်ပိုက်ဆံလည်းရှိမယ်ခွင့်လည်းပြုမယ်ဆိုလို့ရှိရင်တော့ဘယ်တည်းပြည်ပြည်တို့ကဘယ်ရတယ်ဖို့ဆင်နေမှာလိကြီးရင်းနေဆိုင်ရှိဆိုတဲ့ကာအဲ့ဒီဂိုင်းကဘုန်းတော်ကြီးတပါးဂိုင်းတို့ဆရာကြီးပေါ့လေဆရာကြီးပဲပြောပါစို့ရှိတဲ့နှစ်ခုနှစ်ကသူအင်္ဂလန်မှာဝါဆိုတယ်အောင်ကိုကရှိတဲ့နှစ်ခုနှစ်ကဘုန်းကြီးတို့လည်းအဲ့ဒီဆောင်းကိုကရှိတဲ့နှစ်ခုနှစ်ကအင်္ဂလန်ကိုပထမဆုံးရောက်တာဆရာကြီးအရှင်ပိဋိလနဲ့အတူတူသွားတာအဲ့ဒီနှစ်မှာဒီကြေဈေးရှိကိန်းကလန်ဒန်မြို့ရဲ့အပြင်ဘက်မိုင်60လောက်ဝေးမဲ့မီလ်တန်ချင်းဆိုတဲ့ကြီးကလေးတရားရဲ့တောင်ကုန်းလေးပေါ်မှာသူတို့ကဇီရီတစ်ခုတဲ့တယ်။အဲ့ဒီဇီရီတော့ဖွင့်ပွဲဖြည်တင်ပွဲပူဇော်ပွဲဆိုပြီးတော့အင်္ဂလန်နိုင်ငံရှိတဲ့ဂျေရဝါဒရောမဟာနာရောမဟာယာနရောဘုရားဘာသာကြီးမျိုးတွေလူဘုရားဘာသာအတိုင်းရှင်းရတဲ့ယဟန်ဘေကင်းကပြည်တဲ့သူတို့အကုန်ပစ်အဲ့ဒါနဲ့ဘုန်းကြီးတို့ရောက်သွားကြတယ်သူတို့ဇေဒီလေးဘုန်းကြီးတို့ဘုံမြောင်ကတော့ပူဇော်နေသာတင်ဘုန်းကြီးတို့လည်းကိုကြီးနဲ့ကိုရုပ်ပေါ့သူတို့လည်းဂျပန်နီးနဲ့သူတို့ကသူတို့ရွတ်ကြဂျပန်နီးနဲ့ရွတ်တာကတော့တချင်းဆိုသလိုလိုပဲစီလေးတီးလက်ဘုံလေးတီးလက်တုံးတုံးနဲ့အတောင်စရာကြည်လို့ကြတော့ကောင်းတာဘုန်းကြီးတို့ရွတ်တာကသူတို့စီးကျက်နဲ့မကိုက်ဘူးအဲ့ဒါဘုန်းကြီးတို့ရွတ်တော့နေကအနေကဇာတိတန်တရာဘုန်းကြီးတို့ကရွတ်တာကိုဂျပန်ဘုန်းကြီးတစ်ပါးကအဲ့ဒါလာပြီးတော့စီတီးပေးအောင်မယ်တဲ့လုပ်သေးတယ်တို့အနေကဇာတိတန်တရာနဲ့မင်းစီကြီးတာနဲ့ဘယ်လိုမှမလျော်မလျောက်ပတ်ဘူးလို့တော့မပြောပါဘူး။ပြောလိုက်လဲလို့ဆိုတော့မင်းစီကြီးတာကမင်းဂျပန်ကြီးနဲ့ဂျပန်ရဲ့စီးကျက်ဝါကျက်အရာကြီးတာ။တို့ရွတ်တဲ့အနေကဇာတိတန်တရာကဂျပန်စီးကျက်ဝါကျက်နဲ့ရွတ်တာမဟုတ်ပဲနဲ့ဗမာစီးကျက်ဝါကျက်နဲ့တို့ကရွတ်တာကွာ။အဲ့တော့စီးကျက်ဝါကျက်ချင်းမတူတော့နားထောင်လို့ကောင်းမှာမဟုတ်ဘူး။အဲ့ဒါကြောင့်မလို့တို့ရုပ်ပြီးမှပဲပြီးပါတော့လို့သူပြောထားရတယ်။သူကသိပြီးကျင်တာကိုဘုန်းကြီးတို့နေကဇာတိတန်တာရံလေးကိုနော်။အဲ့ဒါမတိကောင်းဘူးလို့သွားပြီးပြောလိုက်မယ်ဆိုတော့သူစိတ်ငြိမ့်စင်စိတ်ငြိမ့်သွားမှာနော်။အဲ့ဒါဘုန်းကြီးတို့ကကိုယ်လည်းလာပြီးတော့နောက်ဆက်မရှိအောင်မလျော်မလျောက်ပတ်တဲ့ကိစ္စလည်းပဲအဲ့ဒါပြေလည်သွားအောင်ပေါ့လေရှင်းသွားအောင်ဒီလိုကြံပြောရတယ်။စီးကျက်ခြင်းမကိုက်လို့ပါခဏနေစမ်းပါလို့ပြောထားရတယ်။ပြီးတဲ့အခါကျတော့လာပြီးတယ်အဲ့ဒီဂျပန်ဘုန်းကြီးလေးကဆန်းငယ်ငယ်ပဲရှင်ဘုရားတဲ့တပည့်တော်ရဲ့ပင်နဲ့အရှင်ဘုရားရွတ်တာနဲ့စီးကြဲကဲအောင်တပည့်တော်ပြင်ပြုံးမယ်လေသူကလာတယ်လာပြီးတော့ပေါ်ကြည့်တာသူနဲ့တွေ့ပြီးတော့တိရသွားအောင်ပေါ့လေအပေါ်လာရှိတာအဲ့ဒါဘုန်းကြီးပြောတယ်ငါဂျပန်စကားမတတ်သေးဘူးကွာလို့မင်းတို့စီးကြဲကောငါမိအောင်လိုက်နေမှာမဟုတ်ဘူးဆိုပြီးတော့ရှောင်ထားအဲ့ဒီအခါနဲ့ပြီးတော့ဒီဆရာကြီးနဲ့ဘုန်းကြီးတို့တွေ့ကြတယ်ဒီတော့ဇာတော်တို့ရဲ့ခိုင်းကအဓိကအားဖြင့်သာသနာပြန့်ပွားရေးအတွက်ဗာမျက်လုတ်တယ်ဆိုတော့ဒီတော့တော့ဘွဲ့ဒီတော့တော့ခိုင်းကတော့တဲ့ပိုက်ဆံလည်းရှိမယ်မြေကြီးလည်းရမယ် တာဝန်ရှိသူတို့ကလည်းခွင့်ပြုမယ်ဆိုရင်တော့ဘုရားပဲတည်တာပဲဆိုတော့ဘာဖြစ်လို့ဘုရားကြီးဒီလောက်တည်ခြင်းရတာလဲလို့ဆိုတော့ဘုန်းကစကားပြောတယ်ကဗာမြင်ကြီးဟာသိပြီးတော့ဒီကနေ့ဆင်းရဲစရာတွေသိကောင်းနေတယ်လေဘာဖြစ်လို့လဲတဲ့မြင်းပြင်းမှမျက်မြင်မျက်မြင်အနေဒါကိုကြည့်လိုက်ဘယ်တိုင်းဒီဒီမြင်းကြီးပေါ်မှာမြင်းကြီးပေါ်မှာလူသားတွေကမြုံညံ့စွာတည်ဆုံးတည်ဆုံးကုန်ရတယ်အဲကြောင့်မို့လို့သောတန်ဆိုပြီးတော့သတ်မှတ်မထားတော့လည်းပဲမြေကြီးနေရာတိုင်းမှာသုတ်တန်လို့ဖြစ်နေတယ်တဲ့လူတွေကပေကြတာစစ်တွေအမျိုးမျိုးတွေဖြစ်လို့ပေကြတာအဲဒါကြောင့်မဟာပတိမြေကြီးအဲ့လိုစိတ်ကငြင်းငွေ့စရာကောင်းတဲ့မဟာပတိမြေကြီးကိုသွားကြလာကြရှုမြင်ရတဲ့ပုဂ္ဂိုလ်တွေစိတ်နှလုံးရှင်ပြုံးကျူးနူးပါစေတော့ဆိုပြီးတော့သူတို့ဇေဒီလေးတွေလိုက်တယ်လားတာမြေကြီးကိုတဏီအလှပြင်တန်းသာဆင်တာပေါ့နော်တယ်ဘုံတဲ့မိကတော့သူနည်းနဲ့သူပေါ့အဲ့ဒီတဲ့ဓာတ်တော်ငွေတော်စားရှိတာတွေတော့သူတို့မပါပါဘူးသီရိ၄ပါဓာတုတမဩဋ္ဌိကပရိဘောဂဆိုတဲ့၄ပါတော့မပါဘူးမပါတော့သီရိထဲနဲ့ထဲပရိသတ်တာလောလောနဲ့တော့ဆုံးပြလို့ရတယ်ဂျပန်နေကြားမှာတော့မဟုတ်ပါဘူးသွားလည်းမပြောကြနိုင်ဘူးအဲ့ဒီအချိန်တည်းကသတိထားမိတယ်ဟောဓာတုတမဩဋ္ဌိကပရိဘောဂ၄ခုတော့မပါဘူးဒီလေးမျိုးမပါရင်တော့စေတီအိမ်စေတီအဆောက်အဦပဲဖြစ်မယ်တကယ်စေတီတော့မပါဘူးပေါ့အဲ့တော့နောက်တော့အခါတော့ဘုန်းကြီးနဲ့ဒေါက်တာဒီနေ့နီးဖြစ်မိတဲ့ဂျပန်ဘုန်းကြီးတစ်ပါးရှိတယ်တိုချိုမာမစ္စတာတာနာကာဆိုခေါ်တယ်အဲ့ဒီဘုန်းကြီးကြီးကလည်းတိုချိုမာစေတီတယ်မလို့ဆိုပြီးတော့ဘုန်းကြီးတို့တိုချိုရောက်တဲ့အခါသူကလာတိုင်နေတယ်တိုင်နေတော့ဘုန်းကြီးကစေတီဆိုတာဘာခေါ်တယ်ဆိုတော့စေတီလေးမျိုးကိုရှင်းပြတယ်စေတီရဲ့အဓိပ္ပာယ်ကိုရှင်းပြတယ်အဲ့ဒီတော့မှဒီပုဂ္ဂိုလ်ကြီးကကောင်းကောင်းကြီးနားလည်ပြီးတော့ဒါဆိုရင်လည်းသူတင်မဲ့စီဒီထဲမှာသူကတော့မပြောတတ်ဘူးဓာတ်တော်လို့မပြောတတ်ဘူးဖရဲရဲ့အယိုးလေးနည်းနည်းရချင်တယ်သူကတို့ပြောတယ်ဓာတ်တော်လို့မပြောတတ်ဘူးဗုဒ္ဓဘုံဆိုပြီးတော့ဖရဲရဲ့အယိုးလေးနည်းနည်းရမလားသူကတို့ပြောတယ်အဲ့တော့ဘုန်းကြီးရပါတယ်ဆိုပြီးတော့ဘုန်းကြီးပဲအဲ့ဓာတ်တော်ကိုသူပြေးလိုက်တယ်ဒါနဲ့သူ့ကြောင့်မှတဲတဲ့ဒူဒူကစီဒီထဲမှာတကယ်ဓာတုစီဒီအစ်စ်ဖြစ်သွားတယ်ပြီးတော့သူ့ကိုမှားထားတယ်သူကလည်းတော်တော်အရာရောက်တဲ့ဘုန်းကြီးတစ်ပါးဆိုတော့အီဟီဂျီဆိုတဲ့ဂိုင်းမှာသူကဒုတိယဂိုင်းကျောင်းောက်ရှိတယ်။အီဟီဂျီအဲ့ဒီဂိုင်းကအဲ့ဒါသူ့မှာထားတယ်။မင်းတို့စေတီများတည်ရင်ကွာဓာတုရောဓမ္မရောဥဒ္ဒိတကရောပရိဘောဂရောလေးမျိုးလုံးပါနိုင်ရင်ပါမပါရင်တမျိုးမျိုးတော့ပါအောင်ဖြစ်လိုက်ကြပါ။ဓမ္မကလည်းပါဖြစ်မယ်။စေတီဖြစ်မယ်ဒီလိုပြောရတယ်။ဒါတော့ခြုံပြီးတော့စကားရကိုပြန်ကျုံးလိုက်မယ်ဆိုလို့ရှိကိုနေ့ကလူခြေရင်းကိန်းကဘာကျုံးမှတည်တာလဲကဘာပတဝီမြေကြီးဟာဘယ်နေရာရှိလိုက်ကြီးလဲလူသားတွေရဲ့သိဆုံးတဲ့နေရာစိတ်သက်ဖြစ်ခဲ့เสียစိတ်ရဲ့ရင်းမြူเสียသည်ဖြစ်နေလို့တဲ့သူပါတယ်လေလူသားတွေစိတ်နှလုံးရှင်ကျုံးကြည့်မိရအောင်ဆိုစီဒီလေးတည်တာရွေရဲကောင်းတယ်နော်လုံးပုံလုံးนี้ပဲပြုပြင်ပေးဖို့တိုးတက်အောင်လုပ်ပေးဖို့လုံးမဲ့အဲ့ဒါနဲ့သူ့ကိုမိကြည့်တဲ့ဘလောက်တည်ပြီးပြီလေကဘာတဝန်းလုံးမှာဇီဒီတွေဘလောက်များတည်ပြီးပြီလေလို့ဆိုတော့ဂျပန်ပြည်ရဲ့အပြင်ဘက်မှာဇီဒီပေါင်း58စုတည်ပြီးသွားပြီဂျပန်နိုင်ငံထဲမှာ28စုဂျပန်ပြည်အပြင်ဘက်မှာ58စုတည်ပြီးသွားပြီဒီလိုအိန္ဒိယနိုင်ငံရန်စကြိုတောင်ထိပ်မှာတည်ထားတဲ့ဇီဒီတွေသူတို့ကငါးလားတည်သွားတာနီပေါနိုင်ငံမှာတော့တောင်ထိပ်တစ်ခုမှာဇီဒီတည်ဖို့ကြိုးစားတယ်ဒီဘောဇဉ်ဘောသားတွေကလက်မခံလိုက်ကြဘူးတဲ့အဲ့ဒါနဲ့စီရီမဖြစ်သွားဘူးဆိုရကခွင့်ပြုပြီးပြီစတင်တည်နေပြီပြည်သူပြည်သားတွေကအဲ့ဒါတက်ပြီးတော့ဖက်ချပလိုက်လို့ဆိုပြီးတော့စီရီလေးပြက်သွားတယ်လို့ပြောတယ်အဲ့တော့ယင်ကဗာမီကြီးကိုလှမ်းပါတန်ဆာဆင်ကြဖို့ဆိုရင်ပြိတ္တကြီးဘာနဲ့လဲစီရီတကယ်ထိုက်တဲ့စီရီနဲ့တန်ဆာဆင်မှာနော်အေးသဗ္ဗေဝတိစေနအယံဝကောင်တရာအာယကသုတိဟိမဟိအလင်္ဂတံအယံဝကောင်တရာနသိလေးသောယုဒနာဒုရှိတဤမဟာပတဝီမြေကြီးသည်သဗ္ဗေဝတိစေနတို့ဓတ်တော်မူသောဩဌာပနာရေဘယညာရဲ့စီရီတော်ဒုဤတကောတေသောအာနုဘောကြောင့်သာလျှင်အလေကတာသောဘနာဝတာစေတရေရှိလို့တင့်တယ်ဘာပင်သွားရကအာယကသတိဟိစီရောကိုထောမြတ်ပူဇော်အပ်တဲ့
ပူဇော်ဓာတ်သူတွေပူဇော်ကြတဲ့ပူဇော်ခြင်းတော်ဖြင့်ပူဇော်အပ်ပြီးကိုပူဇော်ဓာတ်ကြတဲ့ပုဂ္ဂိုလ်တွေပူဇော်ကြတဲ့ပူဇော်ခြင်းတော်ဖြင့်အယံမဟိနသိလေးတောင်သူရှိတဲ့အိမပရိနိဗ္ဗိသည်အလင်္ကတသောဘနာဝတာစေတရေရှိတော်တည်တဲ့ဘာပဲသလောသင်္ကိတိကာရကသင်္ကန္နာ၆တန်းတင်တော်မူကြတဲ့သင်္ကိတိကာရကအရှင်ကောင်းတို့သည်အာဟုကတိတိကောင်းသောမသည်မိတ်ဆွေတော်မူကြလေကောင်းသတည်းသေဒီတော်ကိုပြုပြင်ခြင်းထိမ့်သိခြင်းစောက်လျှောက်ခြင်းဆိုတဲ့လုပ်ငန်းရနဲ့ပတ်သက်လို့မောင်ကြီးတို့သေဒီကသောဘကအဖွဲ့သေတ္တရဝေယဝိသကာရကအဖွဲ့ကိုအာပေတိုက်တွန်းတဲ့ encouragement ပေါ့ဘုန်းကြီးတို့ပရိသတ်ကြီးဒီလောက်ဆိုရင်လုံလောက်ပြည့်စုံပါတယ်နော်လုံတရာတန်ဖို့ရှိတဲ့လုပ်ငန်းတစ်ခုတော့ဘုန်းကြီးတို့ပရိသတ်အားဒါပြောကြခြင်းပါပဲအဲဒီတော့ဘုန်းကြီးတို့ရဲ့ဓမ္မကထာကိုစတင်ကြရအောင်ဘုန်းကြီးတို့ရဲ့ဓမ္မကထာကဘာလဲလို့ဆိုရင်တာဝတိပြည့်ခြင်းမယင်ပသုနေတိကောသလမင်းရသော်ဗျာရှိရစေတဝန်ကျောင်းသို့ရောက်ရောက်လာတော့ဘုရားရှင်ကိုယ်တော်မြတ်ကိုသူကအသိဉာဏ်နဲ့ကြီးမျိုးတာထက်ဒီဟဗိတပိမပေါ့အိမ်သားအိမ်သူလူချင်းချင်းချစ်ခင်တယ်လို့သူကဒီလိုဘုရားရှင်ကိုယ်တော်မြတ်ကိုဖြစ်ပြီးတော့ကြီးမျိုးတာကောသလရှင်ကြီးဘုရားဓမ္မကိုမနေ့ခင်းလဲတခါတခါလာတယ်တခါလေမနေ့ခင်းမိသွားပြီမလာပြီဟိုနေ့လည်းခင်းရောက်တာတခါလေညနေဆောင်ရောက်တယ်တခါလေတနေ့တည်း3-4ကောက်ရောက်တခါလေမနေ့ခင်းကလာအောင်မဖျားဆိုပြောသွားပြီခုနှစ်ရှိရမလာပြန်ဘူးမိတ်နေရအဲ့ဒီလိုတခါတခါရောက်လာတဲ့အခါမှာမြတ်စွာဘုရားကိုယ်တော်မြတ်ကနဲ့နဲ့ခက်ခဲတဲ့တရားမျိုးဟောမယ်ဆိုရင်ကောသလမိမိဟာလေတပိမိတလိမ့်လိမ့်နဲ့အဲ့ဒါဘယ်ပြောင်းညာပြန်ရှိရှိနောက်ရှိဒီလိုဖြစ်နေရောလက်ပန်းနာကြီးတကြီးကြီးနဲ့ဖြစ်နေရောတကကြီးတွေကဒါဒုဆောင်တယ်လို့ထင်တော့မှာနော်ဆောင်းလဲဆောင်းတာပါပဲတရားခက်လာပြီဆိုရင်လို့ဖြစ်ဖြစ်လာတယ်ကောသလကောသလဟုတ်လားဒီလိုဖြစ်လာတယ်အဲ့ဒါဘုရားရှင်ကိုယ်တော်မြတ်ကတရားကလည်းခဲ့မယ်နည်းနည်းလေးလည်းပဲရှင်းသွားမယ်ကြာသွားမယ်ဆိုလို့ရှိရင်ခေါ်သလားကအဲ့ဒါဘိုင်းနှိမ့်ပြီးတော့အဲ့ဒါတလိမ့်လိမ့်ဖြစ်နေတော့တာပဲသူခမညာတသန်းသန်းတဝေဝေနဲ့အဲ့ဒါမြတ်စွာဘုရားကိုမော့ကြည့်ပြီးတော့ဗစာကြီးဖွင့်ဖွင့်ပြီးတော့သူကပန်းတယ်အဲ့ဒီလိုဒီတော့မြတ်စွာဘုရားကိုတော်မြတ်ကခေါ်သလားရှင်မင်းရဲ့အတွက်ခက်ခဲသောနှိမ့်လေးသောတရားများဆိုပရိသတ်ကြီးဟောခွင့်ကိုမရကြည့်ကြည့်လျားလျားဟဲ့လားပေါ်သေးဝဲဝဲဓမ္မကထာမျိုးလဲဟောလို့မရဘူးဒါပေမဲ့တခါတခါကောသလကမြတ်စွာဘုရားကိုချက်ထားရှိသေးတယ်ဒါရှင်မင်းဆိုတော့သူကချက်တတ်တယ်ဘုရားမြတ်စွာကလည်းကောသလမင်းကြီးကိုအလူလိုက်ထားတယ်ခွင့်ရပေးတာဘာကြောင့်အလူလိုက်ခွင့်ရပေးတာလဲဆိုတော့မန္တဒုဗ္ဗုဒ္ဓမင်းကြီးတဲ့မန္တဆိုတာကတရားနဲ့ပတ်သက်လာရင်အလွန်ထိုင်းဒုဗ္ဗုဒ္ဓိဆိုတာကအသိဉာဏ်မရှိဘူးအလွန်ထိုင်းပြီးတော့ရှင်းပြီးတော့တရားဉာဏ်မရှိတဲ့မိမိဆိုပြီးတော့ဘုရားမြတ်ကလည်းသူ့ကိုအလိုလိုက်ရောက်ရှင်လာရောက်ပါစေဒီလိုခွင့်ပေးတာအဲတော့ကျောင်းတော်ကိုရောက်လာလို့ရှိရင်သူလျှောက်တာဘဟုကိစ္စမယံပန္တိဘဟုကရဏိယပါရိဘုံတော်ကြည့်တော်မူသောမြတ်စွာဘုရားမယံတပည့်တော်တို့တွေဟာဘ ഹു ကိစ္စကိစ္စတွေများလာပါတော့သည်ဘုရားဘ ഹു ကရဏိယပြုပွဲတွေကများလာပါတော့သည်ဘုရားပရိသတ်ရေပါလျှောက်လဲတပည့်တော်တဲ့ပြုပွဲတွေကိစ္စတွေအလွန်များပါတယ်ဘုရားဘ ഹു ကိစ္စဘ ഹു ကရဏိယကိစ္စကရဏိယဒီလိုတွေပြောတယ်မလုတ်ခြင်းလည်းဖြစ်တယ်ဆိုတဲ့ကိစ္စမျိုးမလုတ်မနေမလုတ်ရင်ဖြစ်ကိုမဖြစ်ဘူးဆိုတဲ့ကိစ္စမျိုးဒါမျိုးတွေတပည့်တော်အများကြီးပဲပေါ့လေသူချောင်းနေတာအဲ့တော့သူတို့ကပါလဲတပည့်တော်တို့သိအလုံးများတယ်ခရအဓိပ္ပာယ်ဒါပါပဲနော်သိအလုံးများတယ်ကိုတော့အဲ့ဒါကသိအရှင်ကြီးတွေမဟောပါနဲ့
ဒါပေမဲ့တော့အရှင်ဘုရားတရားဟောမယ်ကြံလို့ရှိစင်ချီရလို့တရားမျိုးဟောပါကဲဘယ်လိုလဲစင်ချီရတဲ့ဘယ်လိုဟာလဲစဉ်းစားကြအောင်သူတညာအိတ်လောက်ဟုတ်ပြီခင်ပေါ်ရင်စင်တော်ကတော့အာဒါမဟုတ်ဘူးတရိစ္ဆာန်တွေထဲမှာစင်ဆိုတဲ့တတ္တဝါဟာအကြီးဆုံးပဲအဲ့ဒီစင်လည်းကောင်းနင်းတဲ့စင်ချီရဟာလည်းအကြီးဆုံးအကျေဆုံးပဲကျဲတွေရောစိတ်တွေရောသူတွေရောချက်တွေရောဝက်တွေရောဘယ်ကောင်းမဲနင်းနေစင်ချီရထဲမှာသူတို့ရဲ့တခြားသတ္တဝါတွေရဲ့ချီရဟာအလုံးဝင်းနေတဲ့အပြင်ဘက်ကိုဟုတ်လားကျန်တော်စိတ်သူဘယ်ကောင်းမဲနင်းနေစင်ချီရထဲမှာကျန်တော်စိတ်သူတို့ရဲ့ချီရပြီးဝင်းနေတယ်ဘာဖြစ်လို့လဲစင်ချီရကကြည်လုံးလို့ကျေလုံးလို့အဲ့တော့ရှင်ဘုရားတရားဟောရင်သုတ်တန်ရောဝီဟီရောဗိဓမာရောသီလရောသမာဓိရောပညာရောဒါနရောဘာမောရောအကုန်လုံးဝင်သွားတဲ့တရားမျိုးတူတူလေးဟောမယ်ခေါ်ကလာဒီလိုလျှောက်တာဒါဆိုနားလည်သွားပြီသင်္ချေရာတရားဟုတ်လားဒါနသီလသမာဓိဝိပဿနာသီလသမာဓိပညာဘာမှမကြံသေးနဲ့သုတ်တန်ရောဝီရောဘိဓမာရောမိခင်ငါရောပိဋကသုံးဖို့အုပ်ရည်44ခုစာအုပ်ကြီးတစ်ခုမှမကြံသေးနဲ့ဒါပေမဲ့တရားကတူရမယ်ဒီလိုသူကဒီလိုလျှောက်ဒါသိချင်ရတရားအဲ့တော့ပြန်ဆိုပြန်ကိုရောညာကကောင်းပြီတကားတော့မိမိကိစ္စတွေနန်းလို့ကြာကြာကြီးမနာနဲ့သိချင်ရတရားငါဖယားဟောမယ်ဆိုပြီးတော့ဖယားကဟောတယ်အပမရိနာပမရိတာအပမရိနာသံပါရိသာဘုရားရှင်မြတ်စွာဘုရားမြင်တဲ့တော့မောပြီးတော့ကြည့်ဘုရားအဲ့ဒါအပမရိနာသံပါရိသာလည်းပြီးရောမြတ်စွာဘုရားကမြင်လွာကြရွှေနှုတ်တော်ပိတ်ပြီးတော့ခတ်တိတ်တိတ်နေတယ်နောက်တော့ဘာမှမပြောဘူးဘုရားရှင်မြင်ကပေါ်ကြည့်မြတ်စွာဘုရားကိုတော်မြတ်ကဒကာတော်မင်းကြီးတရားပြီးပြီလေပြန်တော့မင်းတို့အလုံးများတယ်ဆိုလို့ငါတူတူဟောတာပြန်တော့အဲ့ဒါတရားဟောရလားတဲ့သူကမေးဟုတ်လားအဲ့ဒါတရားဟောရလားတဲ့အဲ့ဒါကတရားဟောတာဒါသိရှိရတရားပဲဆိုတော့ဟဲကောသလရှင်မင်းကအရှင်ဘုရားတို့ရဲ့သိရှိရတရားတတိတော့နားလဲမလဲဘူးကိုရောဖြစ်သွားပြန်ရောနော်သိရှိရတရားကျေပြန့်လို့တော့မသိလဲသူ့နားထဲမှာမဆက်အောင်ဖြစ်ပါအပမရိနသံပါတိတကမိကငါယပိဋကသုံးပုံသာသနာတရားလုံးနဲ့အမျှကျင့်ပြန့်လုံးလို့သောဒရမင်းရဲ့နာကလေးသီးသီးလေးထဲမှာပရိဒါရေးဘာဖြစ်ပါလဲမဆန့်မှုနာမဆန့်တော့သူနာရဲမဝင်ဘူးပေါ့ဒါလိုဖြစ်တာအဲ့ဒါကြောင့်အရှင်မင်းတို့ရဲ့သင်္ချေရတရားကိုတပည့်တော်နားမလည်ဘူးကိုရောတရားလည်းဆုံးနေပြီနားလည်းမနေဘူးဆိုတော့ဘယ်လိုလုပ်မလဲသိရှိရဖို့ဘာရှိရပြောင်းရအဲ့ဒါပဲရှိတော့အပမရိနာသံပါရိသအပမရိနာအပမဒခိုးရတတိတရားရှင်ဝိဒါယအပမဒဆိုတော့ဘာဖြစ်လဲဒါဆိုတော့နည်းနည်းနားလည်လားအပမရိနာအပမဒဆိုတဲ့တတိဖြစ်သဗ္ဗကိစ္စနိကိစ္စအလုံးစုံတို့ကိုသဗ္ဗကိစ္စရဲ့ကိစ္စတွေအကုန်လုံးကိုသံပါတိထပြည့်စုံအောင်အထုတ်ပြီးတော့တတိယကိစ္စတွေအကုန်လုံးကိုပြည့်စုံအောင်အထုတ်တော့ပြိတ္တရဲ့ပါဖြင့်ဘာတွေကိုဘာလုပ်ရမလဲသုံးလုံးပြေးလိုက်အပမရိနာအပမရခေါ်တဲ့တတိဖြင့်သာဝကိစ္စလိသာသနာတော်မှာပြုရမယ်ကိစ္စမှန်ပြသောသမ္ပါတိသမ္ပါတိယန္တကိုစီကိုငါပြည့်စုံအောင်အထုတော်မူကြကောင်းရာတတိအပမဒခေါ်သောတတိဖြင့်တရားပြောရင်တတိဖြင့်ကိစ္စတွေအကုန်လုံးကိုပြည့်စုံအောင်အထုတ်ပြီတော့က ိစ္ဆာအလုံးပြည့်ဆောင်ခြင်းဘာနဲ့အထောက်မလဲကိစ္စတွေကဘယ်လောက်တောင်များသလဲလူလောကအနေနဲ့ဆိုရင်မရင်နဲ့မတွဲနဲ့များတယ်လို့ဆိုကြပါပဲသို့တော်ဘုန်းကြီးတို့မြေပေါ်သားမြေပေါ်သမီးတွေဇနီးမယသမီးသားစီဝါဥစ္စာကျမ်းမာရေးပညာရေးပိုက်ဆံရှာတဲ့အရေးပါညာအဲ့ဒီအရေးအရာတွေတစ်ခုစီကဏ္ဍချပြောရင်မရင်နဲ့မတွဲနဲ့အများကြီးကဏ္ဍတွေထွက်လာအဲ့ဒါတွေကိုကိုယ်ကဆင်းရှင်းရလို့ပဲအကုန်လုံးဆင်းရှင်းရတစ်ခုတည်းထဲတာထဲသွင်းလိုက်ဘာလို့ဘလို့အလုံးများတယ်ပြောပြောသုံးခုပဲလောက်တာနေတိုင်းနေတိုင်းကာယကံလောက်ရဝစီကံလောက်ရမနောကံလောက်ရဘယ်နှလုံးလဲဓာတ်ဖြင့်ဘယ်သူကမှအလုံးပူမများပါဘုန်းကြီးလည်းကာယကံဝစီကံမနောကံပဲဒကာကြီးတွေဒကမကြီးတွေလည်းကာယကံဝစီကံမနောကံပဲအာအယုတ်ဆုံးတရိစ္ဆာန်တွေကြီးလည်းကာယကံဝစီကံမနောကံပဲနတ်ပြမာတွေပေါ့အာမေပုံနာတတိတကျေကုံတယ်လေလို့ယောက်ျားမင်းကဘာလို့မဆိုနေနဲ့လှုပ်လှုပ်တာစီးနဲ့လှုပ်မယ်ပကန်းနဲ့ကြောလှုပ်မယ်ဒီနဲ့လည်းနဲ့လှုပ်မယ်ဘယ်နဲ့လှုပ်နေတယ်လို့တဲ့ကိစ္စဟာဒါပဲရှိတာကဲသာသနာတန်ရှင်ယဟန်ဒီအနေနဲ့တနည်းသာသနာတော်အလုပ်ကိုလှုပ်တတ်မယ်ဆိုတဲ့တရားဓမ္မတွေအနေနဲ့သာသနာမှာဘလောက်အလုပ်ရှိတယ်လဲဆိုသီလရဲ့သမာဓိရဲ့ပညာရဲ့ဘယ်နှမျိုးလဲဥမာရပြောတာကိစ္စတွေကများလုံးလို့ပါခင်ဗျာလှုပ်တွေကများလုံးလို့ပါလေဒါတွေပို့ပြီးတော့မများပါဘူးဒါတော့ပဲရှိတာသီလရဲ့သမာဓိရဲ့ပညာရဲ့ဒီသုံးခုကိုအစင်းစင်အားထုတ်သွားကြတာဒါသာသနာကိစ္စလူမှုကိစ္စရောသာသနာကိစ္စရောလှုပ်ပြီဆိုရင်ကာယကံဝစီကံမနောကံဒီသုံးခုနဲ့လောက်တာအဲ့ဒီကိစ္စတွေကိုပြည့်စုံအောင်ပြည့်စုံအောင်ဆိုလို့ရှိရင်ပရိသတ်ရဲ့တတိပါမပြည့်စုံတတိမပါရင်ဒုကိစ္စတွေမပြည့်စုံဘူးတဲ့ဒါကိုဘုရားမြတ်စွာဘုရားဆင်းရှင်းရတရားဆိုတာဒါပြောအာရဝနှလုံးပြောပြောဘုရားကောင်းပေါ့တော့တုံးမင်းသင်တို့သည်ဤမသံဃိဓမ္မဝိနည်းတရားပဒေဆိုဆုံးမတဲ့ဒီဘုရားရှင်ရဲ့သာသနာတော်မှာသဘာဝကိစ္စသည်ယူကျင့်ပွဲရာအတုပွဲရာတကယ်ဖြစ်နေတဲ့သီလသမာဓိပညာဒီကိစ္စအရှိသုံးပါးတို့ကိုအပမရိနာပမာဒခေါ်တဲ့တတိဖြင့်သမ္ပါရိဓသမာရိယာနာကိုစီကိုမှပြည်စုံအဝါဒုတ်တော်မူကြသောရသတိပရိသတ်ရဲ့ဗာနဲ့အထုံးမယ်ကာယကံဝစီကံမနောကံလှုပ်ပုံပြုလှုပ်တဲ့အတ္တမှာဗာနဲ့လှုပ်မလဲသီလသမာဓိပညာဒီသုံးပါးကိုပြည့်စုံအောင်တည်ဆောက်မယ်ဆိုရင်လည်းပဲတတိနဲ့တည်ဆောက်မယ်အဲ့ဒါတော့ကျင်းလုံးတော့ကောသလရှင်ရဲ့တကယ်တော့သကလုံးလေးကနင်းနေတာတော့တရားကမကျင်းဘူးပရိသတ်သီလသမာဓိပညာဆိုကြတဲ့ဟိုကပြည့်ရသုံးဖို့ကုန်နေတာဟုတ်လားဘုရားတော်မြတ်ဗုဒ္ဓဗုဒ္ဓရှင်နဲ့နေတော်မူသွားတာ55နှစ်တည်းပဲ55နှစ်အတွင်းဟောတော်မူသွားတာပရိသတ်ကြီးသင်္ကန်းဖို့ဆိုလို့ရှိရင်ဟောသွားတာပိဋကသုံးပုံနော်ကျင်းဖို့ဆိုပြီးတော့ဟောသွားတာကသိက္ခာသုံးပါနော်သင်္ကန်းဖို့ကဗုဒ္ဓံဝိနည်းတိဓမ္မံဗုဒ္ဓံဆိုတာဘာလဲပြောပြီးပြီးသိက္ခာသွားပြီးနိမ့်နန်းဝိနည်းဆိုတာဘာတွေလဲမေးရင်စိကံအဘိဓမ္မာဆိုတာသဘောတရားဟုတ်လားဘုရားတို့ပရိသတ်နာမထပ်သွားပြီဆိုလို့ရှိရင်နာဗုဒ္ဓမံပဲမှတ်တော့စိတ်စေတသိက်ရဲ့သဘောကိုအသိစိတ်ပုဂ္ဂိုလ်မပါတတဝမပါဝတ္ထုဇဏ်လည်းလဲမလိုဘူးအကြောင်းအခြေခံတရားလည်းအထုပ္ပတ္တိလည်းမလိုဘူးသဘာဝဓမ္မကိုသဘာဝဓမ္မအတိုင်းသိတဲ့တိုင်းလိုက်ကြောသွားတာဒါကအဘိဓမ္မဟုတ်လားပုဂ္ဂိုလ်အကြောင်းလဲထောက်เสียလဲမလို့ဝတ္ထုဇာလံလဲညာထောက်တာเสียလဲမလို့ဘူးစိတ်ကိုစိတ်သဘောတိုင်းလဲပြောတယ်ဘုသူစိတ်ဖြစ်ဖြစ်ဒီတိုင်းလောဘစိတ်ဆိုရင်လောဘရဲ့သဘောပြောမယ်ဒေါသစိတ်ဆိုရင်ဒေါသသဘောပြောမယ်